တစ်ကောအခန်းကြီးနှစ်ညီကိုတို့ငါသည်တင်တို့ထံသို့ရောက်လာစဉ်ကထူးမြတ်သောစကားနှင့်ဉာဏ်ပညာတို့အဖျင်ဖျားသခင်ဤလျှို့ဝှက်နေနေသောအရာကိုတင်တို့အားဟောပြောသည်မဟုတ်အကြောင်းမူကားငါသည်တင်တို့တွင်ယေရှုခရစ်တော်သည်ဟုသောလက်ဝါးကတိုင်ပေါ်၌တင်ခြင်းခံရသည်ထိုသခင်ဤအကြောင်းမှတပါအခြားမည်သည့်အရာကိုမျှမတိမမှတ်ရန်ဆုံးဖြတ်ထား၏ငါသည်တင်တို့နှင့်အတူရှိစဉ်ကအားနည်းလျက်ကြောက်ရွံ့လျက်အလွန်တုန်လှုပ်လျက်နေ၏ငါ၏စကားနှင့်ငါ၏ဟောပြောချက်တို့သည်လည်းဆွဲဆောင်မှုရှိသည့်ဉာဏ်ပညာစကားအဖြစ်မဟုတ်ဘဲဝိညာဉ်တော်နှင့်တကူတော်တို့၏တက်သေးအထောက်ထားအဖြစ်ဖြစ်၏ဤသည်ကားတင်တို့၏ယုံကြည်ခြင်းသည်လူတို့၏ဉာဏ်ပညာ၌မတည်ဘဲဖျားသခင်၏တကူတော်၌တည်မိအကြောင်းသည်သို့ရာတွင်ငါတို့သည်စုံလင်ရင့်ကျက်သောသူတို့အထက်၌ဉာဏ်ပညာစကားကိုပြောဆိုကြ၏ထို့သောဆိုသော၎င်းသည်ဤလောက၏ဉာဏ်ပညာမဟုတ်ပယ်ဖြတ်ခြင်းခံရတော့မည်ဤလောကကိုအုပ်ချုပ်သူတို့၏ဉာဏ်ပညာလည်းမဟုတ်ငါတို့ပြောဆိုသောအရာမှာဝှက်ထားခြင်းခံရသည့်လျှို့ဝှက်နေနေသောအရာဤဟုသောဖျားသခင်၏ဉာဏ်ပညာပင်ဖြစ်၏ဖျားသခင်သည်ကဘာမတီမရှိမီကပင်ထိုဉာဏ်ပညာကိုငါတို့၏ဘုံအတ္တရိအတွက်ကြိုတင်သတ်မှတ်ထားတော်မူ၏ဤလောကကိုအုပ်ချုပ်သူများတွင်မိသူကမျှထိုဉာဏ်ပညာကိုမသိချေသူတို့သိခဲ့လျင်မူကားဘုံအတ္တရေနှင့်ပြည့်စုံတော်မူသောသခင်ကိုလက်ဝါးကတိုင်ပေါ်၌တင်ခဲ့ကြမည်မဟုတ်သို့သောကျမ်းစာ၌ရေးထားသည်နှင့်အညီဖျားသခင်သည်မိမိကိုချစ်တော်သူတို့အတွက်မျက်စိဖြင့်မမြင်ဘူးသောအရာနားဖြင့်မကြားဘူးသောအရာလူ၏စိတ်နှလုံး၌မတွေးမိဘူးသောအရာတို့ကိုပြင်ဆင်ထားတော်မူ၏သို့သောဖျားသခင်သည်ထိုအရာတို့ကိုဝိညာဉ်တော်အားဖြင့်ငါတို့အားဖော်ပြတော်မူ၏အကြောင်းမူကားဝိညာဉ်တော်သည်ဖျားသခင်၏နည်းနည်းသောအရာများမှစ၍ခတ်သိမ်းသောအရာတို့ကိုစူးစမ်းတော်မူ၏လူနှင့်ဆိုင်သောအရာတို့ကိုသူ့အထဲ၌ရှိသောသူ၏ဝိညာဉ်မှတပါမြည်သူသိသည်နီထို့အတူဖျားသခင်နှင့်ဆိုင်သောအရာတို့ကိုလည်းဖျားသခင်၏ဝိညာဉ်တော်မှတပါမြည်သူမျှမသိငါတို့သည်လောကီဝိညာဉ်ကိုခံယူရရှိကြသည်မဟုတ်ဘဲငါတို့အားဘုရားသခင်ပေးသနာတော်မူသောအရာတို့ကိုသိရှိနိုင်ရန်ဘုရားသခင်ထံမှလာသောဝိညာဉ်တော်ကိုခံယူရရှိကြ၏ဘုရားသခင်ပေးသနာတော်မူသောအရာတို့ကိုငါတို့ဟောပြောသောအခါလူဉာဏ်ပညာကသင်ကြားပေးသောစကားအဖြစ်မဟုတ်ဘဲဝိညာဉ်တော်ကသင်ကြားပေးသောစကားအဖြစ်ဟောပြော၍ဝိညာဉ်ရေးနှင့်ဆိုင်သောအရာတို့ကိုဝိညာဉ်သဘောအဖြစ်နှိုင်းယှဉ်သုံးသပ်ကြ၏ဇာတိနှင့်ဆိုင်သောလူသည်ဖျားသခင်၏ဝိညာဉ်တော်နှင့်ဆိုင်သောအရာတို့ကိုမခံယူပေအကြောင်းမူကားထိုအရာတို့သည်သူ့အတွက်မိုက်မဲသောအရာဖြစ်၏ထိုအရာတို့ကိုဝိညာဉ်အားဖြင့်သာပိုင်းခြား၍သိနိုင်သည်ဖြစ်၍သူသည်၎င်းတို့ကိုနားမလည်နိုင်ဝိညာဉ်သဘောရှိသောသူမူကားခတ်သိမ်းသောအရာတို့ကိုပိုင်းခြား၍သိတတ်၏သို့သောထိုသူကိုမြည်သူကားမျှပိုင်းခြား၍မသိနိုင်အကြောင်းမူကားမည်သူသည်ထာဝရဘုရား၏စိတ်တော်ကိုသိ၍သူ့ကိုတွင်တင်လိမ့်မည်နီငါတို့၌မူကားခရစ်တော်၏စိတ်ရှိ၏